မြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေတရရေးဆွဲပြီးလို့ရွေးကောက်ပွဲလုပ်ပြီးရင်အရသာအစိုးရကိုတဖြည်းဖြည်းချင်းအာဏာလွှဲပေးမယ်လို့မြန်မာစစ်အစိုးရရဲ့ထိပ်တန်းအရာရှိတဦးကပြောလိုက်ပါတယ်။မြန်မာစစ်အစိုးရရဲ့စစ်ကောင်စီအတွင်းမှူးတစ်ဒုတိယဗိုလ်ချုပ်ကြီးတင်းစိန်ပြောဆိုသွားတာကိုအစိုးရထုတ်မြန်မာအလင်းသတင်းစာကကိုကဖော်ပြခဲ့တာပါ။ဆလာခံယူပွဲလုပ်ပြီးရင်တော့ဖွဲ့စည်းပုံမူကြမ်းကိုအတည်ပြုနိုင်လိမ့်မယ်လို့သူကပြောပါတယ်။ဒါပြီးတော့သူ့ရဲ့လုပ်ငန်းစဉ်အရရွေးကောက်ပွဲတရက်ကိုခေါ်ယူမယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမြို့သားဒီမိုကရေစီဖွဲ့ချုပ်ကအပြတ်သက်အနိုင်ရခဲ့တဲ့ပြီးခဲ့တဲ့1990ခုနှစ်ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့တော့ဘာမှဖော်ပြတာမရှိပါဘူး။ဒီရလဒ်ကိုစစ်ဆေးရကအခုချိန်ထိလက်လျူပြုထားပါတယ်။